ဝန်ကြီးဦးအောင်တောင်းရဲ့ဇနီးနဲ့တပ်သမီးတွေကိုစက်မှုတီဝန်ကြီးဌာနလက်အောက်ခံစက်ရုံနေမှာအလားမခံဖို့နဲ့လာရင်လည်းလက်မခံပါနဲ့ဆိုတဲ့ညွှန်ကြားချက်ကိုဝန်ကြီးဦးအောင်တောင်းကိုယ်တိုင်လက်မှတ်ထိုးပြီးစက်မှုတီဝန်ကြီးဌာနရဲ့မကြာခင်ကဖြန့်ဝေခဲ့တယ်လို့ညွှန်ကြားချက်ဖတ်သူတဦးက RFA ကိုပြောပါတယ်ဝန်ကြီးဦးအောင်တောင်းရဲ့ဇနီးနဲ့တပ်သမီးတွေစက်မှုတီလက်အောက်ခံစက်ရုံတချို့ရဲ့အဂတိလိုက်စားမှုမှာပါဝင်ပတ်သက်တယ်ဆိုတာစာသုံးလုံးကစစ်ဆေးပြီးမှဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ကဝန်ကြီးဦးအောင်တောင်းကိုတရိပ်ပေးခဲ့တာပါအမကြခင်မှာပဲဝင်းကြီးဦးအောင်တောင်းကသူ့မိသားစုနဲ့ပတ်သက်ပြီးအခုလိုညွှန်ကြားချက်ထုတ်ပြန်ခဲ့တာဖြစ်တယ်လို့စုံစမ်းသိရပါတယ်။မြန်မာစစ်စိုးရအဆက်ဆက်48နှစ်တက်တန်းတလျှောက်ဝင်းကြီးကတော်နဲ့မိသားစုအဂတိလိုက်စားမှုကြောင့်ဝင်းကြီးကိုယ်တိုင်တရားဝင်တမ်းမြင့်မိတ်ထုတ်ပြန်ခဲ့တာဒါပထမဆုံးကြိမ်ဖြစ်လို့ကျန်တဲ့နေပြည်တော်ဝင်းကြီးဌာနတွေပါအားအားတသင့်ဖြစ်ကုန်ပါတယ်။ဒါပေမဲ့ဦးအောင်တောင်းကိုယ်တိုင်လည်းအဂတိလိုက်စားမှုတွေမှာပါဝင်ပတ်သက်နေတယ်ဆိုတဲ့အထောက်အထားတွေရှိပါတယ်လို့တစ်ချိန်ကမန္တလေးဘီယာစက်ရုံကိုစက်မှုတစ်နဲ့ဖက်ဆက်လုတ်ကင်ခဲ့တဲ့မြမရောင်ကြီးဦးကုမ္ပဏီပိုင်ရှင်ဒေါ်ဝင်းဝင်းတို့ကဆွဆွဲပါတယ
်စက်မှုတစ်ဝန်ကြီးဌာနရဲ့စက်ပစ္စည်းတွေကိုဥအောင်တောင်းကအလွဲသုံးစားလုတ်ပါတယ်ဆိုတော့ဟာအခုမှစကြတာမဟုတ်ဘူးဘုရုပ်ခင်ညွန်ကပဲဆင်းစစ်မယ်ပြောပြောဘသူကပဲဆင်းစစ်မယ်ပြောပြောပေါ့နော်သူကဒီချင်းစက်ရုံနဲ့ပစ္စည်းအကုန်လုံးစက်ရုံမှာလာတက်ရတယ်လာတက်ပြီးဆေးတုတ်တယ်ဆိုကြပါလို့ဒီစက်ရုံမှာဘုရုပ်ခင်ညွန်ကစက်ကိုဆေးအစိမ်းကိုတုတ်ထားရဲဆိုရင်ဒီစက်ကိုပဲပေါ်ကြခင်ရောနောက်ဆက်ရုံတစ်ခုကိုပြောင်းပြီးစစ်ပါမယ်ဆိုတော့ तू ကဆေးဖြူထုတ်တာဆေးရောင်လေးတွေပြောင်းသွားပြီးတော့ तू ကဖြစ်တယ်ဆက်တွေကိုဒီဆက်တစ်လုံးနဲ့ဝယ်ဆိုလိုက်ပြောဆက်တွေကိုလိုက်ဆင်ပြခဲ့တာဒါအောင်တောင်းကဒီလိုပုံစံနဲ့လူကြီးတို့လှည့်စားလာတာများပြီအဲ့တော့ဒီဆက်ရုံထဲမှာရှိတဲ့ပစ္စည်းမှန်သမျှကလည်းတကယ်လို့ဆိုကြပါစို့မန္တလေးဆက်ရုံပေါ့နော်မန္တလေးဆက်ရုံမှာပါရှိတယ်လေဆိုတော့ကိုအင်းလေးခက်ကဘွာလာကြီးနှလုံးရှိတယ်အရန်ကောင်းတယ်တကယ်ကြီးအစ်စ်နဲ့လောက်တာတမို့အရန်ကြီးမယ်ဒီတစ်ခုကအဲ့ဒီတစ်ခုကအခုမရှိတော့ဘူးဘလာလောက်တန်ကျင်ဘလာလောက်ရှိမလဲကျမထင်တယ်အနည်းဆုံးတန်ကျင်မရှိတန်ကျင်40နဲ့50ကျားမှရှိလိမ့်မယ်เนาะအဲ့ဒါတွေလည်းမရှိတော့ဘူးပြီးတော့အဲ့ဒီဘွာလာအတွက်သုံးဖို့အတွက်ကျင်းကြီးကြောင်းနေလဲကျမကရေကိုအေးခံရတာကိုကူလင်းတာဝါလို့ခေါ်တာပေါ့เนาะအဲ့ဒါလည်းကျင်းကြီးကြောင်းဆစ်ဆစ်တဲ့လောက်တာအဲ့ဒါတော်ကြီးတယ်အဲ့ဒါလည်းတစ်ခုမှမကြံတော့ဘူးအဲ့ဒါဈေးကောင်းလို့ရောင်းလို့ရတယ်ဟာမှန်သမျှကုန်ရောင်းပြီးနေကြီးအဲ့ယူတာမဟုတ်ရောင်းလိုက်တာအခုမှသူကမိသားစုတာမျက်နှာနာမည်လွှဲချတာသူကသူ့မိသားစုနာမည်သူကအလွတ်ယုံထွက်တာမမဘယ်သူမှလောက်တာမဟုတ်သူကိုယ်တိုင်လောက်တာ
အဲ့ဒေါ်ဝင်းဝင်းရဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးနေပြည်တော်စက်မှုတီဝင်းကြီးယုံကို RFA ကဆက်သွယ်မေးမြန်းခဲ့ပြီးမဲ့ဝင်းကြီးဦးအောင်တောင်းဗိုလ်ချုပ်မှုကြီးတန်းရွှေအဖွဲ့နဲ့လောလောဆယ်ပြည်တွင်းခီးစဉ်ပါသွားတယ်လို့သာအရာရှိတဦးကဖြေခဲ့ပါတယ်အဲ့တလကြံ့ငွေ300ပေးမယ်ဆိုရင်ဒေါ်ဝင်းဝင်းတို့ပိုင်းပြည်သူပိုင်းသိမ့်ခဲ့တဲ့မန္တလေးဘီယာစက်ယုံကိုပြန်ပေးမယ်လို့ဝင်းကြီးဦးအောင်တောင်းကရားလူနဲ့တစ်ချိန်ကလက်ငွေတောင်းခံခဲ့တာကိုပထမဆုံးဖော်ထုတ်ခဲ့သူဟာလဲဒေါ်ဝင်းဝင်းတို့ပဲဖြစ်ပါတယ်အမကြခင်လာပိုင်းအတွင်းဖြစ်ပွားခဲ့တဲ့စက်မှုတစ်လက်အောက်ခံဇေယဝတီတရားဆက်ကြံငင်းပိုင်ဆိုင်မှုကိစ္စမှာဝင်းကြီးဦးအောင်တောင်းရဲ့ဇနီးလွတ်ထားသူနဲ့ဝင်းကြီးဦးအောင်တောင်းရဲ့အတွင်းလူနှစ်ဦးပြဿနာဖြစ်ခဲ့တယ်လို့စုံစမ်းသိရပါတယ်။အစစ်တပ်ပိုင်းမြမဥပိုင်း limited ကိုလွှဲမဲ့ဇေယဝတီတရားဆက်ကဆက်အရံပစ္စည်းတွေပျောက်ဆုံးနေလို့မြမဥပိုင်း limited ကတရားဆက်ကိုလက်မခံတဲ့အတွက်စာသုံးလုံးကဝင်ဆက်ရတဲ့အဖြစ်ရောက်ခဲ့တယ်လို့ပါစက်ယုံအရာရှိတဦးကပြောပါတယ်။အဝင်းကြီးဦးအောင်တောင်းရဲ့တပ်ပိုင်းနဲ့IGE ကုမ္ပဏီမှာတားဖြစ်သူကိုနေအောင်က Managing Director ဖြစ်ပြီးဦးအောင်တောင်းရဲ့တားလည်းဖြစ်ဒုဗိုလ်ချုပ်မှုကြီးမောင်အေးရဲ့တမက်လည်းဖြစ်တဲ့ဗိုလ်မှူးပြည့်အောင်က Director ဖြစ်တယ်လို့ EU ကထုတ်ပြန်ထားတဲ့မြန်မာစစ်ကောင်းဆောင်မိသားစုများနာမည်ပြစီမှာပါရှိပါတယ်။အမြမရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းအတွေ့တင်တာအများစုကိုဦးအောင်တောင်းတားပိုင်တဲ့ IGE ကုမ္ပဏီကိုသာတစ်ဖက်သက်အနိုင်ပေးခဲ့တာများတယ်လို့အမည်မဖော်လို့တဲ့ရေနံအရာရှိတဦးကလည်းပြောဆိုပါတယ်။တကယ်တော့ဥအောင်တောင်းတာပိုင်တဲ့ IGE ကုမ္ပဏီကသွင်းတဲ့စက်ပစ္စည်းတွေဟာတရုတ်လုတ်ခန့်ညံ့ညံ့ပစ္စည်းတွေဖြစ်ပြီးဈေးကြီးကြီးနဲ့တင်သွင်းခဲ့တာလို့စုံစမ်းသိရပါတယ်။ IGE ကုမ္ပဏီနဲ့တရုတ်ကုမ္ပဏီပေါင်းပြီးသွင်းတဲ့အကြီးသေးမမီတဲ့စက်ပစ္စည်းတွေကိုဘာကြောင့်မြမရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းကဝယ်သုံးရတယ်လို့တင်တာပြိုင်မဲ့ကုမ္ပဏီတချို့ကမေးခွန်းထုတ်ခဲ့ပါတယ်။တာပေါင်းစက်ကူဆက်တဲဆကလည်းအဂတိလိုက်စားမှုတွေရှိနေကြောင်းစက်မှုတစ်ဒုတိယဝန်ကြီးဟောင်းဗိုလ်ချုပ်ကျော်ဝင်းကသတင်းပို့တဲ့အတွက်ဗိုလ်ချုပ်ခင်ညွန့်ကအသေးစိတ်စစ်ဆေးခဲ့ပြီးမဲ့အရေးမယူနိုင်ခဲ့ဘူးလို့ခစ်ပြိုင်ဆောင်မရှင်ဗိုလ်ထမင်းကရေးခဲ့ပါတယ်။ဒါပေမဲ့တာပေါင်းပြောပါစက်ယုံကိုတရုတ်ကုမ္ပဏီအကူအညီနဲ့တိဆောက်ရမှာတရုတ်ကုမ္ပဏီကဥအောင်တောင်းကိုဒေါ်လာ100,000ကော်မရှင်ပေးရတယ်လို့ရန်ကုန်အနောက်တိုင်းတန်တမန်တချို့ကတာနေရရှိကြောင်းပြောခဲ့ပါတယ်။သောရရှင်များခင်ဗျာ။ဝင်းကြီးဥအောင်တောင်းဟာဝင်းကြီးယာရုကထွက်ပြီးနိုင်ငံရေးမလုပ်ခင်ငါဆွေမျိုးအလုံးကောင်းစားအောင်လုပ်ပေးပြီးမှဝင်းကြီးယာရုကထွက်မယ်လို့တချိန်ကတရားဝင်ပြောဆိုခဲ့သူဖြစ်ပါတယ်။ညွှန်ကြားမှုချုပ်နဲ့ဥဆောင်ညွှန်ကြားမှုတွေသာတက်ခွင့်ရတဲ့နေပြည်တော် EC အစည်းအဝေးတစ်ခုမှာဝင်းကြီးဦးအောင်တောင်းကအခုလိုပြောဆိုခဲ့တာလို့စုံစမ်းသိရကြောင်းပါခင်ဗျာ